Welcome to the Voice of America in Burmese.
စင်ငါညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညနေခင်း VOA စီစဉ်နေကိုမိတ်ခင်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ချီလိုင်းဒိုမီတာ1925ရို့ကနေတရက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်မဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့တရုတ်နိုင်ငံဘီဂျင်းမြို့တော်ကိုဒီနေ့ပဲရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးမြောက်ကိုရီးယားရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပုံရိပ်မင်းကြီးဖရန်စစ်ရဲ့ဒီလနောက်မှပထမဆုံးအကြိမ်မြန်မာပြည်ခီးစင်မှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့တော့မို့ရန်ကုန်ကက်သလစ်ကန်ချုပ်ကတိုက်တွန်းပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပြီးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှာတော့တာရှင်နေနာဆင်ကြားမယ်ဒီမှာနှစ်နှစ်ပြည့်ပြီဖြစ်တဲ့ NLD အစိုးရရွေးချယ်ခံရတဲ့နှစ်ပတ်လည်နဲ့ပတ်သက်ပြီးရော
ရတသူရတယ်လက်ဆက်ခဲတွေအများကြီးကြုံရတဲ့အခြေအနေကျွန်တော်တို့နားလေစာနာလေသို့တော်လေနှစ်နှစ်တာကာလတော့ပြန်ပြီးပြည်ချာချာပြန်သုံး
ချက်68မျိုးဆက်ចောင်းသားកောင်းဆောင်គុំយ៉ាឯកាခုလိုပြောသွားတာကိုမစားခင်မှာတည်ဆုံနာဆင်ကြားမှာပါဒါပြင်ရန်ကုန်တိုင်းနဲ့ရှမ်းပြည်နယ်တွေဟာလူကုန်ကူးမှုအများဆုံးဖြစ်ပွားတဲ့နေရာဖြစ်တဲ့အကြောင်းသတင်းအပြင်ထိုင်းမြန်မာနယ်စပ်ကအလုသမားတွေနဲ့စစ်ရုံတွေကြားမှာသဘောတူညီမှုယူထားတဲ့အကြောင်းစာရီကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တငီထိုက်တို့ကကြေညာပေးသွားမှာပါ
တရုတ်နိုင်ငံဘီဂျင်းမြို့တော်ကိုဒီကနေ့ပဲရောက်လာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပြီးမြောက်ကိုရီးယားရဲ့အာရုံစိုက်ဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။တရုတ်နိုင်ငံခီးစင်မတမီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွှတ်တော်မှာဒီကနေ့စောပိုင်းပြောကြားတဲ့မင်းကွန်းမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးလမ်းကြောင်းမှန်ကိုလျှောက်လွှမ်းမှုနဲ့အမေရိကန်ကိုစိန်ခေါ်ဖို့သတိပေးပြောဆိုလိုက်တာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်အောင်စုကိုလျှောက်မထွက်ဖို့အကဲဆန်းတာမျိုးမလုပ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတွက်သာမကရင်ကျေးတဲ့တိုင်းပြည်ကိုစားပြောကြားလိုတဲ့အကြောင်းသမ္မတထရန့်ကသတိပေးပြောကြားလိုက်တာပါ။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံကျိုးစည်းဝါးရေးနဲ့လွတ်လပ်မှုတွေကိုအကောင်အွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်လေယာဉ်တင်သင်းမော30နဲ့နျူကလ িয়ার ယူငုံတင်မောတွေပါဝင်တဲ့ရေတပ်အုပ်စုကလည်းဒီစာရင်းမှာရရှိနေပြီးသမ္မတထရန့်ကတော့မြောက်ကိုရီးယားကျွန်းဆက်မှာအမေရိကန်ကစိတ်ကြနေရာယူထားကြောင်းပြောဆိုခဲ့ပါတယ်။နျူကလ িয়ার နဲ့ဖြစ်စည်းကိုချင်းချောင်းနေတဲ့အစိုးရတရားကိုကဘာကြီးအနေနဲ့တိကျလက်ပိုက်ချင်းနေမှာမဟုတ်တဲ့အကြောင်းလဲပြောဆိုသွားပါတယ်။တောင်တဲ့မြောက်ကိုရီးယားနိုင်ငံသားကလွန်ရွေးတပ်ဖွဲ့တွေထူးထက်ချထားတဲ့စစ်မဲ့ဆောင်ကိုသမတ်ထရန့်တရားမဲ့ဒီကနေ့စီစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်
။အရှေ့တောင်အာရှနိုင်ငံတွေရဲ့ခေါင်းဆောင်မှုဆိုင်ရာအရေးပါတဲ့အစည်းအဝေးကိုနောက်သတင်းပိုက်ကျင်းပါတာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရပ်ပိုယူပြီးတက်ရောက်မှာကြောင့်နိုင်ငံတွေကြားသမ္မတထရန့်ရဲ့ပုံရိပ်ကိုမြင့်တင်နိုင်မှာဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။အရှေ့တောင်အာရှဒေသတွေမှာတရုတ်ရဲ့စိုးမိုးမှုကြီးထွားလာနေချိန်မှာအမေရိကန်သမ္မတရဲ့အစီအစဉ်နဲ့ပတ်သက်ပြီးအရာရှိတွေကြားမှာတော့မရေမရာဖြစ်နေကြတာပါ။အရှေ့အာရှဆင်းနွေးပွဲတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမ္မတထရန့်ကနိုဝင်ဘာလ14ရက်နေ့အထိနေထိုင်မှုရက်တိုးလိုက်တယ်လို့ဝါရှင်တန်သတင်းမြင့်မှာဖော်ပြကြပါတယ်ဒီအစည်းအဝေးမှာတော့လူသန်းပေါင်း 4,500 နေထိုင်တဲ့ဒေသရဲ့အရေးပါတဲ့ခေါင်းဆောင်တွေနောက်တရုတ်ဂျပန်နဲ့ရုရှားနိုင်ငံတို့ကအကြီးအကဲတွေအပါအဝင်ခေါင်းဆောင်ဆက်ရှိဦးတက်ရောက်ကြမှာပါသမ္မတထရန့်အခုလိုတက်ရောက်မဲ့ကိစ္စကအနည်းဆုံးတော့အာရှအရေးအမေရိကန်ဆိုရကအလေးထားတယ်ဆိုတော့သတင်းစကားပားနိုင်မယ်လို့လည်းသုံးသပ်သူတို့ကရှုမြင်ကြတာပါနိုင်ငံ12နိုင်ငံပါပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP ကနေအမေရိကန်နှုတ်ထွက်ခဲ့မှုကိုအစားထိုးနိုင်မဲ့ကုန်သွယ်ရေးညှိနှိုင်းမှုတွေစတင်နိုင်ဖို့အမေရိကန်သမ္မတထရန့်ပြီးခဲ့တဲ့ဇန်နဝါရီလစတင်တာဝန်ယူခဲ့ပြီးနောက်အာရှခေါင်းဆောင်တွေစောင့်စားနေတာဖြစ်ပါတယ်။ဒါအပြင်တရုတ်ကိုဆန့်ကျင်ပြီးပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာရေချောင်းသွားလာမှုမူဝါဒကိုဆက်ပြီးလှုပ်ဆောင်မလားဆိုတာကိုလည်းရှင်းရှင်းလင်းလင်းဖြစ်စေချင်နေတာပါ။
အမေရိကန်ပြည်ထောင်စုကပြည်내တချို့မှာမနေ့တော့ကကျင်းပခဲ့တဲ့အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကကိုယ်စားလှယ်အနိုင်ရသွားပါတယ်။ဝါရှင်တန် DC နဲ့ဗာဂျီးနီးယားပြည်နယ်မှာရာဂုကထွက်တော့မဲ့ဒီမိုကရက်ပါတီကအုပ်ချုပ်ရေးမှူးတော်ရီမက်ကောလစ်နေရာအတွက်အကြိတ်နဲ့ရှင်ပြန်ရမှာတော့ရီပပလီကန်ကိုယ်စားလှယ်အက်ဒ်ကလက်စပီကိုဒီမိုကရက်ကိုယ်စားလှယ်ရက်နော်တန်ကအပြတ်သက်အနိုင်ရသွားတာပါ။ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်ပြောကြားတဲ့မိန့်ခွန်းထဲမှာတော့ဒီမိုကရက်ကိုယ်စားလှယ်နော်တန်ကသဘောထားကွဲပြားမှုတွေကိုအဆုံးသတ်ဖို့အမုန်းတရားတွေကိုလက်မခံဖို့တိုက်ပွဲကိုထိခိုက်ပြုကွဲစေမဲ့နိုင်ငံရေးတွေမလုပ်ဖို့တိုက်တွန်းပါတယ်မနေ့ကဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတိုင်ပြီမှာပဲရီပပလီကန်ကိုယ်စားလှယ်ကိုထောက်ခံတဲ့သဘောထားတွေကိုသမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာစက်တိုက်ဆိုသလိုပြောဆိုခဲ့ပေမဲ့လည်းဒီမိုကရက်ကိုယ်စားလှယ်အနိုင်ရဖို့ထင်ရှားတော့ရှိလာတဲ့အချိန်မှာတော့သမ္မတကလေးစံပြောင်းသွားခဲ့တာပါ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie မှာရှင်းပြိုင်တဲ့ရွေးကောက်ပွဲမှာတော့ရီပပလီကန်ကိုယ်စားလှယ်လက်ရှိဒုတိယအုပ်ချုပ်ရေးမှူး Kim Gordon ကို ဒီမိုကရက်ကိုစဲဖေမာဖီကအနိုင်ရလိုက်ပါတယ်။သမဟောင်းဘရက်အိုဘားမားလက်ထက်မှာဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်တာဝန်ယူခဲ့ပူးသူမာဖီယာအနေဆုံးလောက်ကလာစားတုံးမြင့်ရေးတန်းကျွယ်တထေးတွေပေါ်အခွန်နဲ့တုံးမြင့်ကောက်ခံရေးကျောင်းတွေအတွက်အသုံးစရိတ်တုံးမြင့်ရေးနဲ့စီးကြောက်ကိုတည်ဝင်သုံးစွဲခွင့်ပြုရေးစရဲမူဝါဒတွေကိုကန့်ဆွဲထားသူတူလည်းဖြစ်ပါတယ်။
American ပြည်အောင်စု Texas ပြည်နယ် Sutherland Springs မြို့ကခရီးယံဘုရားကျောင်းတွင်ပြစ်ခတ်ခံရမှုမှာဒဏ်ရာရခဲ့သူတွေနဲ့တေဆုံးခဲ့ရသူတွေရဲ့မိသားစုတွေနဲ့တွေ့ဆုံဖို့ဒုတိယသမ္မတ Mike Pence ဒီကနေ့ဗုဒ္ဓဟူးနေ့မှာသွားရောက်မှာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တိုက်ခတ်ခံရမှုအတွင်လူ26ဦးတေဆုံးခဲ့ရပါတယ်။ပြစ်ခတ်မှုအတွင်ဒဏ်ရာရခဲ့သူတွေတဲက10ဦးကိုတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရဆဲဖြစ်တယ်လို့ Texas ပြည်နယ်အများပြည်သူဘေးကင်းလုံခြုံရေးဆိုင်ရာအရာရှိ Freeman Martin ကဒုသမရရဲ့ခီးစဉ်အကျိုးမှာပြောဆိုလိုက်ပါတယ်ဒုသမရဖန့်စ်ရဲ့ခီးစဉ်အတွင်းမှာတော့တိုက်ခိုက်ခံရသူတွေအတွက်စူတောင်းဝတ်ပြုပွဲအခမ်းအနားမှာမိန့်ခွန်းပြောဖို့ရှိသလိုတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါသမရဒေါ်နယ်ထရန့်ကတော့အမေရိကန်နိုင်ငံတွင်တနက်ကန်ဆောင်ခွဲဥပဒေပို့ပြီးတော့တင်းကျပ်မှုနဲ့တော့တနက်သမားရဲ့ပြစ်ခတ်မှုကိုတားဆီးနိုင်မှာမဟုတ်ကြောင်းဘေးလူတဦးကသာတနက်သမားကိုဟန်တားနိုင်ခြင်းရှိတယ်လို့မနေ့အင်္ဂါနေ့မှာပြောဆိုခဲ့ပါတယ်ရှင်
ယူအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ပေါ်တူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကက်သလစ်ခရစ်ယာန်သာသနာပွဲပုံရံမြင့်ဖရန်စစ်ရဲ့ဒီလနောက်ပိုင်းပထမဆုံးအကြိမ်မြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအချက်တဲတွေမှာအငင်းပွားကြဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့တော့မှုရန်ကုန်ကက်သလစ်ဂိုင်းချုပ်ယဟန်မတ်ကာရီနယ်ချားစ်မောင်ဘူကတိုက်တွန်းလိုက်ပါတယ
် Of course we have asked him at least to refrain from using the word the Rohingya because this word is very much contested
ချီတင်ပြောစရာလည်းဖြစ်စစ်တဲ့အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတဲ့အကြောင်းကာရီနဲ့ချားစ်မွန်ဘုကရိုက်တာသတင်းဌာနနဲ့မြန်မာနိုင်ငံတွင်ပြောဆိုလိုက်တာပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းက Kingscan 30လောက်ကိုအချက်ဖက်စီးနင်းတက်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကရှင်းလင်းရာကနောက်ဆက်တွဲအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနယ်ချီရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးရတဲ့ဖြစ်ခဲ့တဲ့ပေါ်စိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပုံရိုင်းမင်းကြီး Francis ဟာမြန်မာနိုင်ငံခီးစဉ်တွင်ဒီကိစ္စကိုအလေးထားပြောဆိုလိမ့်မယ်လို့မျှော်လင့်နေကြပါတယ်ရန်ကုန်ကက်သလစ်ကန်ချုပ်ကာရီနယ်ချားစ်မွန်ဘုကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလလမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေပေါ်လူကုန်သိက္ခာနဲ့အညီပြုမှုဆက်ဆံကြဖို့လူသားချင်းချင်းစာနာမှုနဲ့အကူအညီပေးဖို့ကိစ္စတွေကိုတော့ပုံရိုင်းမင်းကြီးကပြောဆိုလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောဆိုခဲ့တာပါပုံရိုင်းမင်းကြီး Francis ရဲ့နိုဝင်ဘာ26ကနေ30ဒီခီးစဉ်တွင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးကောင်ဆောင်တွေကိုတွေ့ဆုံမှုစီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးစက်မှာဖြစ်ပါတယ်
American Rohingya Salvation Army ARSA အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ကတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံတွင်းကလူအသိုင်းအဝိုင်းတစ်ခုခံစားနေရတဲ့အတိဒုက္ခတွေအပေါ်ပို့ပြီးတော့သိရှိလာခဲ့ပါတယ်။အနိုင်တိုက်နိုင်ဖို့လက်နက်အင်အားမရှိခဲ့ပေမဲ့မတန်တဆအင်အားသုံးနှိမ်နှင်းခံရမှုကအာယုံဆိုင်မှုရလာမယ်ဆိုတဲ့အပေါ်စွန့်စားခဲ့ကြတာလို့ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံရသူကပြောပါတယ်။2016ခုနှစ်အောက်တိုဘာလကအစိုးရလုံခြုံရေးကင်းစခန်းတွေတိုက်ခိုက်မှုနဲ့ ARSA အဖွဲ့ပေါ်ပေါက်လာတာပါ။ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံရသူဘာဟီကတော့အစိုးရရဲ့ဖိနှိပ်မှုတွေကြောင့် ARSA အဖွဲ့တဲကိုဝင်ရောက်ခဲ့တာလို့ပြောပါတယ်။ရက်တီပေးမဲ့သူမရှိပဲအစိုးရကဒီလိုသာဆက်ပြီးဖိနှိပ်နေမယ်ဆိုရင်အခွင့်အရေးဆိုတာလည်းမရှိတော့ပဲဒီအခြေအနေမှာပဲဘဝဆုံးသွားမယ်လို့ ARSA အဖွဲ့ကပြောဆိုခဲ့တာလို့လည်းဘာဟီကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကဒုက္ခသည်စခန်းမှာတွေ့ဆုံမိမြတ်မှုအတွင်ပြောဆိုခဲ့ပါတယ်။အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတိုင်းနယ်ချီထွက်ပြေးလာမှုကြောင့်နိုင်ငံမဲ့ဖြစ်နေတဲ့ဒီမိုစလင်လူနည်းစုအပေါ်အစိုးရဘက်ကနှစ်ပေါင်းများစွာလစ်လျူရှုထားတဲ့အပေါ်မှာနိုင်ငံတကာကဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့လည်းတိတ်ပြီးကြာကြာခံမတော့မဟုတ်ဘူးဆိုတဲ့ယူဆချက်တချို့လည်းရှိနေပါတယ်ရှင်။
မန္တလေးမြို့ပိုင်းကချင်းပြည်နယ်ကဆိုင်းငံ့ထားတဲ့မြစ်ဆုံရေရလက်ဆစ်စီမံကိန်းပြန်ဆက်နိုင်မှုမတေချာသေးတဲ့အကြောင်းမြန်မာစွန့်ဝင်ကြီးကပြောဆိုလိုက်ပေမဲ့တရုတ်နိုင်ငံကတော့ဆက်လက်ဆွံ့နှွေးလူစဲဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိတ်ဆိုရလက်ထက်2011ခုနှစ်မှာဆိုင်းငံ့ထားခဲ့တဲ့တရုတ်နိုင်ငံကတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းကမြန်မာနိုင်ငံရဲ့စွန့်ရလူဝတ်ချက်ဖြစ်စီမဟာဗျူဟာမှာဦးစားပေးအဖြစ်ထည့်သွင်းမှထားကြောင်းလက်ဆစ်နဲ့စွန့်ဝင်ကြီးဦးဝင်းခံကပြောဆိုခဲ့တယ်လို့ရိုက်တာသတင်းကဖော်ပြထားတာပါ။ဒါမှမဟုတ်တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့ မြစ်ဆုံရေးလက်ဆက်စီမံရေးနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားအပြောင်းလဲမရှိကြောင်းနဲ့နိုင်ငံကျိုးစီးပွားအတွက်သဘောတူညီချက်ရရှိထားပြီးသားစီမံကိန်းတစ်ခုဖြစ်တဲ့အကြောင်းပြည်ချင်းမျိုးတော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုတော့ပါတယ်စီမံကိန်းကိုအကောင့်ထဲပေါ်ရမှာအခက်အခဲတွေတွေ့ကြုံနေရတဲ့ပတ်သက်လို့မြန်မာအနာဂတ်ရေးနဲ့ဆက်သွယ်ပြီးလိုအပ်တယ်လို့ဆက်လက်ဆောင်ရမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံစွန့်ဝင်ဝင်ကြီးကတော့စီမံကိန်းတည်ဆောက်မဲ့တရုတ်နိုင်ငံကကုမ္ပဏီနဲ့ဆက်သွယ်ဆွေးနွေးမှုတွေရှိနေတဲ့အကြောင်းပြောဆိုထားပါတယ်
အီရန်အစိုးရဟာဒေတာရင်သူ့ရဲ့ရည်မှန်းချက်တွေအောင်မြင်ရေးအတွက်တိုက်ခိုက်မှုတွေအဆက်မပြတ်အောင်လုပ်နေတယ်လို့အမေရိကန်ကဆွဆွဲလိုက်ပြီးရည်မှန်းပဋိပက္ခမှာအီရန်ရဲ့အခန့်ကဏ္ဍကိုဆန့်စစ်ဖို့ကုလသမဂ္ဂကိုတောင်းဆိုပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကလေးစိတ်ကိုချင်းရွယ်ပစ်ခတ်ခဲ့တဲ့အတွက်ကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်တစ်စင်အပါအဝင်ဟူသီသဘုံတွေကိုအီရန်တို့လက်နက်ထောက်ပံ့နေတယ်လို့အမေရိကန်ရဲ့မဟာမိတ်ဆော်ဒီအာရေဗျကဆွဆွဲတာပါ။နိုင်ငံတကာကအသိမှတ်ပြုထားတဲ့ရည်မှန်းအစိုးရကိုထောက်ခံတဲ့အနေနဲ့ဆော်ဒီဥအောင်နဲ့ညွန်ပေါင်းအဖွဲ့ကဟူတီသဘုံကိုတိုက်ခိုက်နေတာဖြစ်ပြီးအီရန်ရဲ့လှုပ်ရက်ကိုစစ်ချေညှမှုအဖြစ်ယူဆနိုင်တယ်လို့လည်းဒီသတင်းပတ်အစောပိုင်းမှာပြောဆိုထားပါတယ်ရှင
်ကောလုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့ပါမယ်အရင်ဆုံးတော့ NLG အစိုးရတက်လာတဲ့နှစ်ပတ်လည်အကြံတင်ဆက်ပေးခြင်းပါတယ်NLC ပါတီအနေနဲ့အတိုက်ခံအဖြစ်နဲ့နှစ်ပေါင်းများစွာနေလာခဲ့ပြီးတော့မှအယက်သားအစိုးရတရအဖြစ်ရွေးချယ်ခံခဲ့ရတာဟာဒီကနေ့မှနှစ်နှစ်တင်ပြည့်ခဲ့ပါပြီ NLC ပါတီဥဆောင်တဲ့အစိုးရအနေနဲ့ရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ Federal ပြည်ထောင်စုနိုင်ငံသစ်ထူထောင်နိုင်ဖို့စစ်မှန်တဲ့ဒီမိုကရေစီစနစ်နဲ့လူ့ခွင့်ရေးတွေအပြည့်အဝအကောင်အထည်ဖော်နိုင်ခဲ့ပါသလား2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်နေရတဲ့အယက်သားအစိုးရဘလို့အခက်အခဲစင်ခုံမှုတွေနဲ့ရင်ဆိုင်နေရတုန်းမှလည်းရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့အစိုးရနဲ့လွှတ်တော်အပေါ်သုံးသက်ချက်အမြင်အမျိုးမျိုးကိုမတ်စုမုံကစူးစီးတင်ဆက်ထားပါတယ်
။ဟုတ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလ10ရက်နေ့ကမြန်မာနိုင်ငံမှာအယက်သားအစိုးရတရက်ပေါ်ထွန်းလာနိုင်တဲ့အထိမဲဆန္ဒနဲ့အသီးသီးကနေဆန္ဒမဲအများစုနဲ့အနိုင်ရအောင်လို့ပြည်သူလူထုတရက်လုံးကတခဲနဲ့မဲပေးရွေးချယ်ခဲ့ကြတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပခဲ့တာဒီကနေ့2018ခုနှစ်နိုဝင်ဘာလ10ရက်နေ့မှာဆိုနှစ်နှစ်တင်တင်ပြည့်သွားပြီဖြစ်ပါတယ်။ဒီလိုနှစ်နှစ်ပြည့်သွားတဲ့အချိန်2015ရွေးကောက်ပွဲရလဒ်နဲ့အစိုးရတရက်ဖွဲ့စည်းနိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့သူတို့ရွေးကောက်ပွဲတုန်းကအောင်နိုင်ရေးကြွေးကြော်သံနေနဲ့အာမခံချက်တွေကိုအပြည့်အဝအကောင့်ထဲမဖော်နိုင်ခဲ့သေးဘူးလို့88မျိုးဆက်ចောင်းသားកောင်းဆောင်ကိုမြအေးက VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်မြင်တဲ့အတိုင်းပြောရရင်ဝေဝါးနေတယ်လို့ကျွန်တော်ထင်တယ်ကအထူးသဖြင့်ပေါ့နော်ပြည်လူထုရဲ့ဈာထဲမှာလည်းရေရာရာမရှိတဲ့အနာဂတ်ကိုရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေလို့ပဲပြောလို့ရပါတယ်နောက်တစ်ခုကရွေးကောက်ပွဲကြီးညာဆန္ဒနဲ့ကြွေးကြော်ခဲ့တဲ့အချက်3ချက်ရှိပါတယ်ဒါကတော့ဖွဲ့စည်းပုံခြေကဥပဒေပြင်မယ်2008ပြင်မယ်ဆိုတဲ့ကိစ္စရဲ့ငြိမ်းချမ်းတည်ဆောက်မယ်ဆိုတဲ့ကိစ္စရဲ့ပြောင်းဝီစုမွေးဆိုတဲ့ကိစ္စတွေဒီကိစ္စတွေပေါ်မှာတော့ပြည်ပြည်နဲ့တိုးတက်လာတာတော့မရှိဘူးကြာတွတ်တော်ရှိရရှိတယ်ပေါ့ကြာတွတ်တော်မှာလည်းဆွေးနွေးကြရတယ်ကျွန်တော်တွေ့ပါတယ်ဒါပေမဲ့ကျွန်တော်တို့ကလေလူထုကြားထဲမှာစုတ်ခါသွားစေတဲ့ဆွေးနွေးမှုမျိုးပေါ့နော်ပြင်းနဲ့ပတ်သက်ပြီးတော့တွတ်တော်ကြိုးပမ်းတာမှဒါမှမဟုတ်ရှိငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတွတ်တော်ကနေပြီးတော့တိတိကျတာပေါ့ကြာဟိုဖြစ်စေခြင်းနဲ့ဆန္ဒမျိုးပေါ်ပြတာမျိုးအားနည်းတယ်ကြာဥတွတ်တော်နဲ့အစိုးရကြားတော့ check and balance ဆိုတာရှိရမယ်လေအော်ဒီ check and balance ဆိုတော့ပျောက်နေတယ်ကြာဒါပေမဲ့ဒါကစိတ်သက်သာကြာအားငယ်ကြံဖို့ပေါ့နော်အရသာအစိုးရအနေနဲ့လည်းအခက်အခဲတွေအများကြီးကြုံတွေ့ရတဲ့အခြေအနေကိုကျွန်တော်တို့နားလည်တယ်စာနာတယ်သို့တော်လည်းနှစ်လတာကာလကိုတော့ပြန်ပြီးတိတိကျကျပြန်သုံးသပ်ပြင်မယ်ထိရောက်နေတဲ့အခြေအနေကိုလည်းကျွန်တော်မြင်တယ်နောက်တစ်ခုကပြည်လူထုရဲ့အကြံဉာဏ်ပြည်လူထုရဲ့အသံတွေကိုအများများနားထောင်ဖို့လိုမယ်လို့မြင်တယ်မဟုတ်ဘူးဆိုရင်တော့အခြေအနေသိပ်ပြီးတော့ဟိုကောင်းနိုင်မယ့်အလားတူကိုကျွန်တော်မမြင်ဘူးကြ
2015ရွေးကောက်ပွဲတုန်းကဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအပါအဝင်လူ့ခွင့်ရေးနဲ့ဒီမိုကရေစီစံနေနဲ့မညီညွတ်တဲ့ဥပဒေတွေပြင်နိုင်ရေးအယက်သားအစိုးရနဲ့လွှတ်တော်အပေါ်မှာမျှော်လင့်ချက်များစွာထားခဲ့ကြပေမဲ့ဒီလိုမျိုးဒီမိုကရေစီစနစ်နဲ့မလျော်ညီတဲ့ပုံမှန်66ဂါကြီးလိုဥပဒေမျိုးတွေကိုဖျက်သိမ်းပြစ်နိုင်မှုတက်ကြွလှုပ်ရှားသူတွေအပါအဝင်အယက်ဖက်အဖွဲ့အစည်းတွေဘက်ကစ조사ခဲ့တာတွေကလည်းအရာမရောဘူးဖြစ်နေတော့မယ်လို့မီဒိုအဖွဲ့ကအမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကပြောပါတယ်ကျွန်
တော်တို့ဒီ November 10ရက်နေ့ပေါ့နော်ဟိုအရင်နေ့ကစပြီးတော့ဒီအစိုးရလက်ထက်မယ်ဆိုတော့ဟိုအရင်မျှော်လင့်ထားတာတွေရှိပါတယ်ကျွန်တော်တို့ဟိုအကောင့်ဘက်ကနေပြီးတော့ပေါ့နော်ဟိုပို့ပြီးတော့ဒီလိုမျိုးအယက်ဖက်အဖွဲ့အစည်းတွေနောက်ပြီးတော့ကျွန်တော်တို့လိုမျိုးတက်ကြွလှုပ်ရှားတဲ့တွေအနေနဲ့ပို့ဒီမျှော်လင့်ချက်တွေတော့အများကြီးတော့ထားထားပေမဲ့လည်းကျွန်တော်တို့မျှော်လင့်ထားလိုမျိုးမဟုတ်ပဲနဲ့ပေါ့နော်ဟိုကျွန်တော်တို့နဲ့ဒီအစိုးရကြားမှာဟိုတောင်းတဲ့တရား engagement တွေပေါ့နော်အဲ့ဒီအပိုင်းတွေကကျမတို့ဒီညောင်းနေထားတော့ဟိုကျင်းနဲ့အားရမှုမရှိခဲ့တာလေးတွေတချို့တော့ကျမတို့တွေ့ပါလေဖြစ
်ဒါအပြင်ငိမ့်ညမ်းတည်ငိမ့်ပြီးတော့ Federal ပြည်ထောင်စုစနစ်ပေါ်ထွန်းလာအောင်ကြိုးပမ်းမယ်ဆိုတဲ့ရတသားဆိုးရလက်ထက်မှာတော့စည်ရေးပြိပခါတွေကတင်းမာနေစေမှု
ဒီကပွဲနှစ်နှစ်ပြည့်တစ်ခုချိန်ထိရရမအေးစရာဖြစ်နေတော့မယ်လို့စစ်ပြေးဒုက္ခတွေအရေးကူညီဆောင်ရွက်ပေးနေတဲ့ကိုမိုးကပြောပါတယ်ဒီလိုစစ်ပွဲတွေနဲ့ကြားထဲမှာဟိုဒုက္ခရောက်တဲ့လူတွေကတော့အများကြီးရှိနေတော့မှာနော်ဒီထဲမှာဘဝမလုံခြုံမှုတွေစိတ်ပိုင်းဆိုင်ရာမလုံခြုံမှုတွေကတော့အများကြီးကျွန်တော်တို့ကြုံတွေ့နေရတော့ဘယ်တော့အနေနဲ့ဆိုတာနည်းနည်းတွင်ထဲမှာဒီကိစ္စတွေကိုတိုင်
ကူညီနိုင်လောက်တာမျိုးရှိတယ်။ဘဝလုံးကြုံမှုတွေအတွက်လည်းတော့ဒီစစ်ပွဲတွေရပ်ဆိုင်သွားဖို့ဆိုတဲ့ကိစ္စတွေကတော့ပြည်ထောင်ဆောင်ရွက်နိုင်ရေမရှိသေးဘူး။ဖိရောက်တဲ့ကူညီမှုမျိုးအဲ့တော့ဒီနေ့ဒီချိန်ထိမရှိသေးတာကိုကျွန်တော်တွေ့ရပါဗျာ
။ရခိုင်ရေးလိုနိုင်ငံတကာဖိအားတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရချင်းအရက်သားအစိုးရကိုအကြက်ထဲဖြစ်စေတဲ့အနေအထားကိုနားလည်နိုင်မယ်လို့ NNI ဦးဆောင်တဲ့အရက်သားအစိုးရနဲ့လွှတ်တော်အနေနဲ့ပြည်သူရဲ့အတန်ကိုနားထောင်ဖို့နဲ့ပကတိအခြေအနေကိုပြန်သုံးသပ်ဖို့လိုပြီးလို့လည်းကိုမြာရေးကအကြံပြုပါတယ်။အထူးသဖြင့်ပြည်သူတွေကမဲပေးရွေးချယ်လိုက်တဲ့ NNI အစိုးရလက်ထက်စီးပွားရေးနိုင်ငံသားယင်းနှိမ့်မြုပ်နှံမှုအပါအဝင်အလောက်ကင်ဖန်တီးရေးစတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာထင်သလောက်အကောင့်ထည့်ဖော်ဆောင်ရွက်နိုင်ခြင်းမရှိသေးပေမဲ့လို့ပြည်သူအများကတော့သူတို့မဲပေးရွေးချယ်လိုက်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကတော့ရှိနေတော့မယ်လို့တုံ့တက်သူတွေကဆိုပါတယ်ရှင်
။မဆီမွန်တင်ဆက်ပေးသွားတာဖြစ်ပါတယ်။ခုထာမှာတော့မြန်မာနိုင်ငံကလူကုန်ကူးမှုအခြေအနေကိုတင်ဆက်ပေးစီမှာတယ်။မြန်မာနိုင်ငံမှာရန်ကုန်တိုင်းနဲ့ရှမ်းပြည်နယ်တို့ဟာလူကုန်ကူးမှုအများဆုံးဖြစ်ပွားတဲ့နေရာတွေဖြစ်နေတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကပြောပါတယ်။ပါကြံဒီပြည်နယ်နဲ့တိုင်းတွေမှာလူကုန်ကူးမှုအများဆုံးဖြစ်ပွားနေပါတယ်။ဘလို့အကြောင်းအရာတွေကြောင့်လူကုန်ကူးမှုဖြစ်နေရလဲဆိုတာကို VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ခန်းကတင်ဆက်ထားပါတယ်
။2012ခုနှစ်ဇန်နဝါရီကနေအောက်တိုဘာထိလူကုန်ကူးမှုဖြစ်စဉ်စုစုပေါင်း118မှုရှိခဲ့ပြီးတော့အများဆုံးကရန်ကုန်နဲ့ရှမ်းပြည်နယ်ဖြစ်ပါတယ်။ရန်ကုန်တိုင်းမှာလူကုန်ကူးမှု49မှုဖြစ်ခဲ့ပြီးရှမ်းပြည်နယ်မှာတော့48မှုတည်ဖြစ်ပွားခဲ့ပါတယ်။လူကုန်ကူးခံရသူအများစုဟာတရုတ်နိုင်ငံဘက်ကိုလူကုန်ကူးခံကြရတာဖြစ်ပါတယ်။ရန်ကုန်မြို့မှာတခြားနယ်တွေကနေရွှေပြောင်းချီကြလုပ်ကင်သူတွေများပြားပြီးရှောင်းနေရေးကြက်တဲမှုတွေကြောင့်လူကုန်ကူးပွဲစားတွေအတွက်မျက်စိကျကြဖြစ်နေတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကဒူရဲမှုကြီးတက်နောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ရန်ကုန်မြို့လူလူနဲ့လူနေမှုတိတ်ပြီးလာတယ်နောက်ပြီးတော့မှ migrant တွေများပြီးတော့မှရန်ကုန်မှာကြာပြီးတော့မှအခြေဆောင်လုပ်ကင်နေထိုင်တဲ့လူတွေများလာတယ်။အဲ့ဒီမှာဟိုဘယ်လိုလဲဆောင်းနေကြက်တဲ့လူတို့ပေါ့နော်ဆောင်းနေကြက်တဲ့လူတွေများတယ်ဗျ။အဲ့ဒီအပေါ်မှာအခြေခံပြီးတော့မှဒီလူကုန်မှုပွဲစားတွေကနေပြီးတော့မှပြေဆောင်ဆရာမျိုးမှဖြည့်ုံတဲ့အတွက်ကြောင့်မို့ရန်ကုန်ကနေပြီးတော့မှဟို source ကဒီများတယ်လို့ပြောလို့ရတယ်။နောက်တစ်ခုကဒီနေဆက်ရှမ်းပြည်နယ်များရခြင်းကတော့ရှမ်းပြည်နယ်ရဲ့ border line area ကကျွန်တော်တရုတ်နိုင်ငံနဲ့ကျွန်တော်တို့ဖြစ်ပျက်ခဲ့လူကုန်ကူးမှုတွေက20%မှာအများဆုံးကတရုတ်နိုင်ငံကိုဦးတည်တဲ့ percentage ကပိုများပါတယ်ရှမ်းပြည်နယ်ကဘော်ဒါလိုင်းကလည်းရှည်လျားတယ်။အဲတော့အလွဲတကူသွားလာလို့ရတဲ့အခြေအနေတွေရှိတယ်။နောက်ပြီးတော့ဒီဟိုပါဗျာဟိုအဓိကတော့နယ်နေချင်းဖြစ်ဆက်နေတဲ့နေသားရင်ရှိတယ်။ဒါကြောင့်မို့လို့လူကုန်ခံရတယ်လို့ပြောလို့ရပါတယ်
။လူကုန်ကူးမှုကျွလူတွေဟာမျိုးသမီးတွေကိုအများဆုံးပြစ်မှတ်ထားပြီးအလောက်ကင်ခွင်လန်းကောင်းတွေရမယ်။နိုင်ငံသားသားနဲ့လက်ထပ်ပြီးငွေကြေးရရှိမယ်ဆိုတဲ့မလုံးနိုင်တဲ့စီရင်ကြတယ်လို့ဒူရဲမှုကြီးတက်နောင်ကဆက်ပြောပါတယ်။
ကျွန်တော်တို့ကဟိုပြိမှတ်ကမင်းကလေးဖြစ်တယ်သူတို့ဟာလူကျူးလွန်သူတွေရဲ့ပြိမှတ်ဟာမင်းကလေးဆိုတော့မင်းကလေးဟာလည်းကျွန်တော်တို့ဒီကောက်ယူချက်တွေယူချက်ယူချက်တွေအရာဟာမင်းကလေးကပို့ပြီးတော့မှဘာသာရေးပဲဖြစ်တယ် weak ဖြစ်တယ်ပေါ့နော်အဲဆိုတဲ့အတွက်ကြောင့်မလို့ weak ဖြစ်တဲ့လူကိုပြိမှတ်ထားတယ်မင်းကလေးကိုပြိမှတ်ထားတယ်အဲနောက်ပြီးတော့မှ၆နှစ်ကြီးတက်တဲ့မင်းကလေးကိုအထူးသဖြင့်ပြိမှတ်ထားတယ်ဆိုတော့ရှင်းုံတဲ့ပုံစံတွေကတော့ကျွန်တော်တို့ဟိုပုံစံတူတွေပါပဲအလုတ်ကန်ရမယ်ဆိုတော့သဘောမျိုးတွေနဲ့စီယုံတာရှိတယ်လို့အခုနောက်ပိုင်းမှာပို့ပြီးတော့မှဆန်းတက်လာတဲ့အနေထားအရကတော့ဟိုဟိုပါဘောနော်တိုက်ရိုက်ပေါ့ directly ဒီဟို approach တာမျိုးတွေအဲတိရနိုင်ငံသားနဲ့လက်ထပ်မယ်ဆိုဘယ်လောက်ရမယ်ဆိုတော့ငွေကြေးမလုံးနဲ့စီယုံတာတွေစီယုံပုံစီယုံတွေကဒီလိုပုံစံမျိုးတွေကနေပဲတွားကြတယ်
အခုနှစ်ဇန်နဝါရီကနေအော်တိုဘာတွင်လူကုန်ကူးမှုကျူးလွန်သူ952ဦးကိုဖမ်းဆီးမိခဲ့ပြီးလူကုန်ကူးခံရသူပေါင်း294ဦးရှိရလို့မြန်မာနိုင်ငံလူကုန်ကူးမှုတာစီနေနေရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲဒီမှာအသက်မပြည့်သေးတဲ့ကလေးငယ်53ဦးပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ပါတယ်။ရန်ကုန်မြို့မှာရွှေပြောင်းနေထိုင်သူတွေများတဲ့ရွှေပြည်သားနဲ့လိုင်သာမြို့နယ်မှာလူကုန်ကူးမှုအများဆုံးဖြစ်နေရလို့စစ်တပ်ချင်းရင်းကစီမံချက်အကြံပေးမှနန်းခမ်းဝန်ကပြောပါတယ်။
အဲရန်ကုန်မှာကျတော့သူကလည်းဥမဲ့ဆိုရင်ရန်ကုန်မှာအဖြစ်များတယ်လို့မျိုးနေကိုပြောလို့ရှိရင်နိုင်ကြရရွှေပြည်သားပုံများတာပေါ့နော်အဲ့မှာ migrant family တွေအရင်များတယ်ဟိုရွှေပြောင်းသွားလာပြီးတော့မှအခြေချနေထိုင်တဲ့မိသားစုတွေများတယ်များတဲ့ခါကျတော့သူတို့ကအလောက်အခွင့်လန်းပိုရနိုင်မယ်ဆိုတော့မျော်လင့်ချက်နဲ့အဲ့လိုမျို when Sadia Lina Lepia Mune do I Yok Dwata Yango, no Ajamuyangoa, a Mendigaro, migrant in Yaluda, Pitwara, Shibyong Ni Tiny Media Suvi, Mapu Pitta, or not any Hallelujah.
Chemonani Rajima, Lukongumu, Yazum Pipani, Tionangango, Lutola Wamelu, Swissangi, Lukongu Kana, and it were 2-3 people, Lukongumu Tasi, Yetabuga, Drain Topian, repeat Havare. Nuanangama, Lukongumu Tasi Kagwe, Ubego, Natangagunima, Patangabi, Narakunakunin and Rajikunimaro, Yamati, Nananga, Lukongumu Puban Tashi, Sanya, the Bodu Ija, MOU Lama Yetu Muri, Pilu, Sanya Kavarekamia.
Good town, Candidin Piputa Chibari. Good Kamaro, Tanyamani, Saka, Lodomari, Yego, Dinsa Pizamari. Tanning a mother water Niger at Dai, Lazane, Kenza, Quinu, Miare, Niap, Jambo, Kame, and Yene, Joniare, Nema, Lodomari, Yego, Sayone, Achille, Swinu, Piro, Pile, Muya, Alona, and Gerelo, Lodomari, Bugere, Gomnica, Jobari. Tanning a mother, Lome, Nema, Lodomari, Nepatalo, Tanning Nema, Nanangan, Ja, MOU, Nale, Musachola, Lame, Yitu Tabari. Eddie MOU, yeah, Nima Express Link Company Limited, a season at Lare, Lodomatia Niba, Nima Nangan Piapo Kame, Tinine in Sanga, Lale Chipari, Time Communica, Win Shima Bilo, Doka Yajari, Nima Lodomari, and Yapja Shi at Town, Time Chase, I view Nima and Tinda, May Magatis at Havari.
Tainangama, Nanangan the Bordu, MOU Ne, Nima Express Link Company Roja, the Sinagaja Durega. Ranga went into white, solo yellow and grima, Lolo Nijare, Nimalo Tomatia Loha, Loaga, a chain bojigo, Uriba, a quay, dime mea, chini jaraba, Taja, Lotomaya, Sauyani, a poor city go, Tanja Tare, so be AC Mame, Puera, Okata, Uka, Giga, Kulu, Jovare.
ติ๋วอุดิตนาอีงาตะชิบะเปียมาอ๋อนี้เลยจ้อไปเปียตะละติ๋ยบ่คนละเป็นชิไปเนี่ยกုံลาแก่ล่ะดิอะแล้วอัญญะก็ละกิชิงเวมียาละดิโลตมะนี่มันเน่นาพี่โดมาตะละมาสิอมุยละชิช่องละกวยเนี่ยเปียไทเน่ซะกะนี่ดิญะมาเอ็กซ์เพรสลิงค์คอมมูนิตี้ก็เสร็จแต่เนียนๆเนี่ยอาคามาတော့เสยုံมาပဲอจีเลยซุยนี่แก่บีอะคูတော့จีเลยหมู่ยาสิตั๋วบีโลตาวินสิตุตุก็ပြောပါတယ်
ဒီပါအကြရှိနေတယ်နောက်ပြီးတော့ဒီခိုင်းရဲ့နောက်ပိုင်းမှာစကားပိုင်ဟိုဒီကနေပြည့်ကြတော့ပြဿနာဒီအိုဒီကနေမှန်တာလေးဖြစ်နေတာပေါ့အရင်တုန်းကတော့အခုလိုမျိုးပြဿနာမျိုးတွေပေါ်ပေါက်လာပြီဆိုရင်အလုပ်သမားပို့တဲ့ကုမ္ပဏီတွေကဝင်ရောက်ဖြည့်ရှင်းပေးမှုတွေမရှိတဲ့အတွက်အလုပ်သမားတွေကိုထိုင်းလို့ရှင်တွေကညည့်ရပြန်ပို့ကြတာတွေများပါတယ်ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာအလုပ်သမားတိန်းတဲ့ချီရှိနေပေမဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေတွေ့ကြုံနေရပြီးညည့်ရပြန်ရသူတွေလည်းရှိခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာညမာပီမာတော့အလုပ်ကင်ခက်ခဲတွေဝင်ငွေထွက်ငွေမများတတ်မှုတွေကြောင့်ထိုင်းနိုင်ငံကိုလာပြီးအလုပ်ရှာဖွေကြသူတွေအများအပြားရှိပါတယ်။ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လာလုပ်ကြတဲ့မြန်မာတွေလည်းရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုက်မရတာ
မိမထားတဲ့ငင်ကနေတဲ့တင်ပေးပို့ထားတာဖြစ်ပါတယ်အခုတခါအမေရိကန်နိုင်ငံရေးဆိုင်ရာနိုင်ငံတကာသတင်းတစ်ပုဒ်တင်ဆက်ပေးကြပါတယ်ညူးယောက်မြို့တစ်ဖက်ချမ်းညူးဂျာစီပြည်နယ်ကဟိုဘိုကန်မြို့မှာမြို့တော်ဝန်ရွေးကောက်ပွဲကျင်းပခဲ့ပါတယ်ထရမ့်အစိုးရတက်လာပြီးနောက်ပိုင်းမှာအမေရိကန်ရဲ့အကြီးကနိုင်ငံရေးပါတီကြီးနှစ်ရက်ဖြစ်တဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီကြားအ
ဒီမိုကရက်တစ်ဦးလည်းဖြစ်မြို့အချုပ်ရေးကောင်စီဝင်ဟောင်းလည်းဖြစ်ခဲ့ဘူးသူ Ravi Balabo, a champamuri necessary pieces ready against Sazoni, Topo Gebuare, Muron Pilare, Ravi Balaga, Madu Goya Murigu, Lekan Pijar and Muganigu, Chiji Bosuare.
This was a very diverse and welcoming community.
Dine Mima, Lumioso, Lita and Jabi, Aloha, Poy Jabai, Tinole, Yo Choy Gonsi Wenchi, Natin Yuika Ubare, Dimoganida, Madu Tana Muru, or Lemakan Rizui, Tino Juicha Kayama Hobo.
ตู้ปอไต่ไข่ได้ละกั้นสาซองนี่ถั่วปอลาราเนี่ยปะทะပြီးတော့လေဒါဟာဟိုဘုကံမြို့ကံနေကိုကိုးစားမပြဘူးလို့သူကပြောပါတယ်မြို့တော်ဝန်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တယ်မိုက်ကယ်ဒီဖက်စကိုဟာအဲ့ဒီစာဆောင်ကြီးအတွက်ငွေချေးကုန်ကြခံစိုက်ထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေလည်းထွက်ပေါ်ခဲ့ပါတယ်ဒါမှမဟုတ်ပဲဒီဖက်စကိုရဲ့မဲဆွယ်စည်းရုံးကြီးအဖွဲ့ကတော့ဒ
Scoo ga aku lo shin pya ba de.
One of my campaign flyers was maliciously
ကျွန်တော်ရဲ့မဲဆွယ်စီယုံရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ကိုမတမာလူတွေကလိုဒလိုပြန်ပြုပြင်ပြီးကျွန်တော်ရဲ့ရှင်ပြိုင်ဘက်ကိုလူမျိုးရေးအရတိုက်ခိုက်တယ်ဆိုတာမျိုးဆင့်အောင်ဖုံးဖော်တာပါဒီလိုအမုန်းတရားဖန်ပြီးတဲ့လက်ကမ်းစာဆောင်တွေထွက်လာတာကြောင့်ကျွန်တော်အပေါ်လည်းထိခိုက်ခဲ့ပါတယ်
အဲ့လိုလက်ကမ်းစာဆောင်တွေထွက်ပေါ်မလာခင်ကတည်းကလည်းမဲဆွယ်စီယုံကြီးအဖွဲ့တွေကြားအပြင်းထန်ထိုးနှက်ဝေဖန်မှုတွေရှိခဲ့တယ်ဆိုတာကိုဒေသခံတွေအနေနဲ့သတိထားမိခဲ့ပါတယ်ဟိုဘကန်မျိုးကန်တူဖြစ်တဲ့ Erica Comesso က
အရင်ရွေးကောက်ပွဲတွေနဲ့မတူဘဲတူနဲ့တူအပုတ်ချနေတာကိုပဲတွေ့ခဲ့ရပါတယ
်ကိုစလဲလောင်းနေအနေနဲ့အပြိုင်ဆိုင်ကြော်ညာကြတဲ့အကြောင်းလဲမျိုးကန်တူဖြစ်သူ Joshua Einstein ကအခုလိုရှင်းပြပါတယ
် Inundated with literature
၎င်းဆောင်တွေစာလိုက်ကလာတဲ့ကြော်ညာတွေနဲ့ဖုန်းတွေလူတိုင်းကိုဆက်ခဲ့ကြပါတယ
်ဒါပေမဲ့လဲမျိုးတော်ဝန်အဖြစ်ရွေးချယ်ခံရတဲ့ဘာလာကတူနဲ့တူအပြန်လဲဆွဆဲတိုက်ခိုက်တာတွေကိုအတိတ်မှာသာထားခဲ့ပြီးမျိုးရဲ့အနာဂတ်အတွက်စီးလုံးညီညွတ်ကြဖို့သတင်းစကားပါခဲ့ပါတယ်ခင်ဗျာ
ကွန်တက်ဆက်ပေးသွားတာဖြစ်ပါတယ်ဗီဒီယိုကနေဖိုတိုနဲ့ညနေခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ်ဗီဒီယိုအမေရိကန်တန်ညဘက်9နာရီနေ့10နာရီချီမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြော်စံတားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍတို့ကိုနားဆင်ကြမှာပါကိုရိုနာဆုံးရမြန်မာနဲ့နိုင်ငံကသတင်းချင်းချုပ်ကိုကိုအောင်ဦးကကြေညာပေးပါမယ်ရှင်
ထမဆောင်ချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ဖြစ်ပေချင်းမြို့တော်ကိုဒီကနေ့ပဲရောက်လာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံဆွေးနွေးရမှာကုန်သွယ်ကိစ္စတွေသာမကမြောက်ကိုရီးယားအရေးအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်တရုတ်နိုင်ငံခီးစဉ်မတိုင်မီရောက်ရှိခဲ့တဲ့တောက်ကိုရီးယားနိုင်ငံကလွှတ်တော်မှာဒီကနေ့ဆောင်းပိုင်းပြောကြားတဲ့မင်းကွန်းထဲမှာတော့မြောက်ကိုရီးယားကောင်းဆောင်ခွင့်ကြောင်းအနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွှတ်ပြီးလမ်းကြောင်းမှန်ကိုရှောင်လန်းမှုနဲ့အမေရိကန်ကိုစိတ်မခေါ်ဖို့လဲသတိပေးပြောဆိုခဲ့တာပါတောင်နှမြောက်ကိုရီးယားနိုင်ငံသားကလွန်ရိုးတပ်ဖွဲ့တွေထူထပ်ချထားတဲ့စစ်မဲ့ဆောင်ကိုသမ္မတထရန့်တွားရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဒီကနေ့ပဲဖြစ်ခဲ့ရပါတယ်။အမေရိကန်ပြည်အောင်စုကပြည်내တချို့မှာမနေ့ကကျင်းပခဲ့တဲ့အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာဒီမိုကရက်ပါတီကကိုယ်စားလှယ်အနိုင်ရသွားပါတယ်။ဝါရှင်တန်ဒီစီနီဗာဂျီးနီးယားပြည်내ကရွေးကောက်ပွဲမှာတော့ယာယီကထွက်တော့မဲ့ဒီမိုကရက်ပါတီအုပ်ချုပ်ရေးမှုတယ်ရီမက်ကောလက်ဖ်နေရာအတွက်အချိန်နဲ့ရှင်ပြန်ရမှာရီပက်ဘလီကန်ကိုယ်စားအက်ဒ်ကလပ်စ်ပီကိုဒီမိုကရက်ကိုယ်စားရက်ဖ်နော်တန်ကအပြတ်အသတ်အနိုင်ရသွားတာပါ။နယူးဂျာစီပြည်내အုပ်ချုပ်ရေးမှုခရစ်ခရစ်စတီနီယာအတွက်ရှင်ပြန်တဲ့ရွေးကောက်ပွဲမှာတော့ရီပက်ဘလီကန်ကိုယ်စားလက်ရှိဒုတိယအုပ်ချုပ်ရေးမှုကင်ကရန်နိုကဒီမိုကရက်ကိုယ်စားဖေးမာဖီကိုအနိုင်ရသွားပါတယ်။ကတ္တခရီးယန်တာနာဘရဲ့ပိုယန်မင်းကြီးဖရန်စစ်ရဲ့ဒီလနောက်မှာပထမဆုံးချင်းမြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအချက်တွဲတွေမှာအငင်းပွားစရာဖြစ်နေတဲ့ရ ेंजर ဆိုတဲ့အမည်ကိုမတုံ့နှုတ်မှုရန်ကုန်ကတ္တခရီးကန်ချုပ်ရဟန်းအမတ်ကာရင်နဲ့ချားစ်မှမူကတိုက်တွန်းလိုက်ပါတယ်ခြေတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရ ेंजर ဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတာဖြစ်တဲ့အကြောင်းကာရင်နဲ့ချားစ်မှမူကရိုက်တာသတင်းဌာနကိုပြောခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီညနေတွဲစီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ကျမအီတန်စမရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစနေနေ့ထိလိုင်းလိုမီတာ24 25နဲ့51တူကနေတိုက်ရိုက်ဖမ်းယူလာစနိုင်ပါတယ်။ဒါပြင်ရုပ်ပြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ87ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်။ကျေးဇူးအရှင်နေကြပါစေရှင်။
This program has come to you from the Voice of America, Washington.